လူဦးရေ2000နီးပါးနေထိုင်ကြတဲ့ပသိမ်မြို့6ရပ်ကွက်ယထာလန်တစ်ဖက်တစ်ချက်မှာရှိတဲ့ပိုင်ဆိုင်မှုအထောက်အထားအခိုင်အမာမရှိတဲ့နေရင်တွေကိုစစ်ကောင်စီလုံခြုံရေးအဖွဲ့တွေကစပြီးဖြိုဖျက်နေပြီလို့ဒေသခံတွေကပြောပါတယ်။လက်ရှိနေတဲ့နေရာကနေထွက်ခွာပေးရမယ်ဆိုတဲ့ကြေညာချက်ကိုထုတ်ပြန်ထားတဲ့အတွက်အချို့ကနီးစပ်ရာလူမှုကွန်ရီရေးအဖွဲ့တွေကိုအကူအညီတောင်းထားတယ်လို့အသင်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်
။ဟိုကျွန်တော်တို့အများထောက်ပံ့ပေးနေတဲ့ဟိုရပ်ကွက်တွေတစ်ခုပေါ့နော်။တို့တွေအဲယထားနေနေပဲပါလို့တို့လည်းဖြတ်ပေးရမယ်။အခုတော့ကျွန်တော်လမ်းကူတောင်းထားတာ။ဆောင်းဆရာတွေရေးရမယ်ကျွန်တော်တို့ဟိုလောက်ပိုက်ခွင့်လုပ်သွားကြတာပေါ့။အဲကျွန်တော်တို့ကတော့လေဟိုကျွန်တော်တို့လမ်းကူတောင်းလို့တို့ဟိုစောက်ဝင်နေပြီတော့ကျွန်တော်တို့အဆက်မပြေနဲ့ဟိုရေကိုထားလို့ကျွန်တော်လည်းကျွန်တော်တို့အမီအားတစ်ခုနဲ့ဘာမှကူညီပေးလို့မရနိုင်ဘူးပေါ့။
ကျူးကျော်ပြန်ကြတဲ့နေထိုင်တဲ့နေရာတွေကိုရှင်းလင်းလာတဲ့ပတ်သက်ပြီးဒေသခံတွေကတော့လုံခြုံရေးအရာလှုပ်ဆောင်တာလို့မြင်ကြောင်းပြောပါတယ်။ပသိမ်မြို့အပါအဝင်အေယာဝတီတိုင်းကမြို့နယ်အများစုမှာလုံခြုံရေးတိုးမြင့်ထားသလိုကမ်းခြေနဲ့ထိစပ်တဲ့ဒေသတွေကိုပိုပြီးစစ်ဆေးနေတဲ့အကြောင်းလဲပသိမ်မြို့ကန်သူက VOA ကိုပြောပါတယ်
။ဒီဘက်ကမှငေါကြီးလို့တတော်လို့အဲလိုဒုထရီယူတာအောင်ကြီးရေးရှင်းလို့ရှိရင်ညာတတိယဓာတ်ကြီးတိုင်းညာအဲ့တိုက်တွေကြီးဝဲတယ်။ဒီဘက်ကရှင်ရမှာစကောင်းတဲ့ပက်ခိုးတယ်ကျင်းမှုမရတယ်ပေါ့နော်ဒီအကြံကြီးကိုကျန်းကြီးတွေလာပြီးကိုပြုတ်ဒီရဲ့ဘိုင်းနေမှာနော်ကိုပြုတ်ဖြစ်တယ်ပေါ့ဒီရဲ့တွေရှိနေဆင်းလို့ပဲအဲ့
မြားတော်အဖြစ်တော့ဘန်တွေရှိမှာလုံခြုံရေးအပြည့်ချထားပြီးဖြတ်သွားတဲ့ဆိုင်ငယ်တွေကိုအဓိကမေးမြန်းစစ်ဆေးတာတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ပသိမ်လမ်းမကြီးပေါ်မှာတော့အဝေးပြေးကားတွေပေါ်မှာတည်ဆောင်လာတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးတာတွေလုပ်နေတယ်လို့ရင်မောင်းတချို့က VOA ကိုပြောပါတယ်အေယာဝတီတိုင်းကမြို့နယ်အချို့မှာဒီရဲ့ဘိုင်းအတွင်းဘုံပောက်ကွဲမှုတွေရှိခဲ့တယ်လို့လုံခြုံရေးအရစုံစမ်းစစ်ဆေးမှုတွေလည်းတိုးလာတဲ့အကြောင်းဒေသခံသတင်းမီဒီယာတွေမှာရေးသားကြပါတယ်ခင်ဗျာ